ဂျေရုရှလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကအတိမတ်ပြုတဲ့အကြောင်းအမေရိကန်တန်ရုံးကိုပြီးတော့တယ်လီဗစ်မြို့ကနေဂျေရုရှလင်ကိုစတင်ပြောင်းရွှေ့ဖို့လုပ်နေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဗိုလ်ထူးနေမှာကြေညာလိုက်ပါတယ်အခုလိုလှုပ်ဆောင်မှုမျိုးအတွက်ကမ္ဘာတစ်လွှားကအနှုတ်လက္ခဏာဆောင်တဲ့တုံ့ပြန်မှုကြီးတော်တော်များများတွေ့လာရပါတယ်အပြည့်စုံကိုဒေါက်ခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်အစိုးရရဲ့ဒီအငင်းပွားပွဲလုပ်ရတာဒေသရင်းတင်းမာမှုတွေကိုမီးလောင်ရာလေပြင့်ဖြစ်လာစေနိုင်တဲ့အပြင်အာရပ်နဲ့အစ္စရေးငင်းကြိုင်းရဲ့သဘောတူညီမှုရအောင်အမေရိကန်ရဲ့စူးစမ်းမှုတွေကိုဖျက်ဆီးတင်နိုင်တယ်လို့အာရပ်နဲ့မွတ်ဆလင်နိုင်ငံတွေကသတိပေးနေတဲ့ကြားကပဲအခုလိုသမ္မတထရန့်ကကြေညာခဲ့တာဖြစ်ပါတယ်။သမ္မတထရန့်ရဲ့ဒီအစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ Days of Rage ကိုဒေါသဆွမ်းချုံရဲ့ရည်ရွယ်အဖြစ်သုံးရတာချင်းပါဖို့ပါလက်စတိုင်းတွေကတောင်းဆိုကြပါတယ်။ဒါပေမဲ့အမေရိကန်သမ္မတထရန့်ကတော့အခုအချိန်ဟာဒီလိုလှုပ်ဆောင်ရမယ့်အချိန်ကိုရောက်ပြီလို့သူယုံကြည်ကြောင်းသမ္မတအင်ဗျူရောမှာပြောကြားခဲ့တာပါ
။ Therefore I have determined that it is time to officially recognize Jerusalem as the capital of Israel. While previous presidents have made this a major campaign promise, they failed to deliver. Today,
I am Jerusalem.ဒီဇရီယာမျိုးတော်အဖြစ်တရားဝင်သတ်မှတ်ရမယ်ချင်းလို့ကျွန်တော်အခိုင်အမာပြောခဲ့တာပါ။အရင်သမ္မတတွေလက်ထက်တုန်းကဒီလိုမျိုးပြောင်းရွှေ့ဖို့ကိစ္စကိုမဲဆွယ်ပွဲတွေမှာအဓိကထားပြောကြခဲ့ကြပါမိမယ်လေ။ပြောတဲ့အတိုင်းတယောက်မှမလုပ်ခဲ့ကြပါဘူး။ဒီကနေ့တော့ဒါကိုကျွန်တော်လုပ်နေပါပြီ။ဒီလိုလုပ်တာဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားအတွက်ကျွန်တော်လုပ်တာဖြစ်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့အကြားငြိမ်းချမ်းရေးရဖို့လဲဆက်ပြီးတော့လုပ်ဦးမှာပါ။
အမေရိကန်တန်ရုံးကိုတယ်လီဗစ်ကနေဂျေရုရှလင်ကိုစတင်ရှေ့ပြောင်းဖို့လေသမ္မတကအမေရိကန်နိုင်ငံခြားရေးဌာနကိုညွှန်ကြားခဲ့ပါတယ်။အခုလိုလှုပ်ဆောင်တာဟာအစ္စရေးနဲ့ပါလက်စတိုင်းတို့ကြားရေရှည်ငင်းကြိုင်းသဘောတူညီချက်ရဖို့အတွက်အမေရိကန်တွေထားရှိတဲ့ခိုင်မာတဲ့ဂရုခွက်ကိုစောက်ခွာတာမျိုးမဟုတ်ဘူးလို့သမ္မတထရန့်ကအထူးပြုပြောကြားခဲ့တယ်လို့ဂျေရုရှလင်ကအစ္စရေးရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုဒါမှမဟုတ်နှစ်ဖက်ကြားနယ်နိမိတ်ငင်းပွားမှုဆိုင်ရာအဖြေရှာမှုတွေအပါအဝင်ဘယ်ဘက်ကိုမှဘက်လိုက်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါအပြင်ဂျေရုရှလင်ကဘာသာရေးအထောက်အကူထားရနေရာတွေအတွက်ငွေကိုအတိုင်းဘူနေငယ်ကြားနေငယ်ဘယ်အားလုံးဘက်ကသဘောထားဖို့လဲသမ္မတထရန့်ကတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတရဲ့ဒီဆုံးဖြတ်ချက်ဟာသမ္မတရဲ့ဆုံးဖြတ်ချက်တခုလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟုကပြောကြားခဲ့ပြီးအစ္စရေးရဲ့သမိုင်းကြောင်းနဲ့အမျိုးသားရေးဆိုင်ရာအသိအမှတ်ပြုမှုတွေနေ့စဉ်လိုလိုလက်ခံရရှိနေတဲ့အထက်မှာဒီကနေ့ကတော့အထူးခြားဆုံးပါပဲလို့ပြောပါတယ်။ဒါပေမဲ့ပါလက်စတိုင်းသမ္မတမာမုတ်အဘတ်ကတော
့အန်ကာဝလ်မာဖူဒာတူရှိကီလူတခ်ဝီဇမ်မူတအမ်မဒန်လီဂျမီအီဂျူဟူဒ်အလ်မဘဇူလာမင်
သမ္မတခန်စီဂျန်ဟာအမေရိကန်အစိုးရရဲ့အစ္စရေးပါလက်စတိုင်းနှစ်ဖက်ကြားငြိမ်းချမ်းရဖို့အတွက်နှစ်ပေါင်းများစွာကြိုးပမ်းရင်းညှိနှိုင်းရမှုဖြစ်တဲ့လှုပ်ဆောင်နေရာကနေစုခွာလိုက်တာမျိုးဖြစ်နေကြောင်းပြောသွားတာပါတူရကီသမ္မတရီဆက်တိုက်အပ်အာဒဝန်နဲ့ဂျော်ဒန်ဘီယန်အဒူလာတို့ဟာIOC Islamic ပူပေါင်းဆောင်ရည်အဖွဲ့ဝင်58နိုင်ငံအရေးပေါ်အစည်းအဝေးခေါ်ယူဖို့အတွက်ဗိုလ်ထူးနေကလည်းအန်ကာရာမှာတွေ့ဆုံခဲ့ကြပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကလည်းအမေရိကန်သမ္မတရဲ့ဒီဆုံးဖြတ်ချက်ဟာဝမ်းနည်းစရာကောင်းတယ်လို့မှတ်ချက်ချပါတယ်။ကုလသမဂ္ဂအကြီးအကဲမှုချုပ် Anthony Guterres ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတည်တည်ငြိမ်ငြိမ်နဲ့ထိန်းထိန်းသိမ်းသိမ်းလှုပ်ဆောင်ကြဖို့လိုတယ်လို့နိုင်ငံတကာကိုကြေညာပြုပြီးဗိုလ်ထူးနေမှာပဲပြောကြားခဲ့ပါတယ်။
Jerusalem is a final status issue that must be resolved through direct negotiations between the two parties on the basis of the relevant Security Council and General Assembly resolutions, taking into account the legitimate concerns of both the Palestinian and the
Jerusalem ပြဿနာဟာတက်ဆိုင်တဲ့နိုင်ငံနှစ်ခုကြားတရရွှေနေဖြစ်ရှင်းရမယ့်ပြဿနာကြီးဖြစ်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့အထွေထွေညီလာခံဆုံးဖြတ်ချက်တွေပေါ်အခြေခံပြီးတော့လှုပ်ဆောင်ရမှာပါအခုလိုတိတ်ကိုစိုးရင်ကြောက်တဲ့အချိန်ဒီမှာကျွန်တော်ရှင်းရှင်းပဲပြောပြရစီနှစ်ပြည်အောင်တီးခြားရက်တည်ရမယ့်အဖြေကလွဲလို့တခြားနည်းလမ်းမရှိပါဘူးနှစ်ပြည်အောင်အတူရှင်တွဲနေဆိုင်ပြီးတော့ငြိမ်းချမ်းရေးနဲ့ဒုံုံရေးအတွက်နှစ်ဖက်အပြန့်အလှန်အတိမတ်ပြုဖို့ပဲလိုရမှာဖြစ်ပါတယ်ဂျေရုရှလင်ကိုပါလက်စတိုင်းနဲ့အစ္စရေးတို့ရဲ့မြို့တော်အဖြစ်ထားရှိပြီးတော့တက်ဆိုင်ရာနှစ်နိုင်ငံဆွေးနွေးဖြေရှင်းရင်းနဲ့အောင်မြင်မှုရအောင်လိုရမှာပါ
အင်ဟမ်မင်းကြီးဖရန်စစ်ကတော့ဂျေရုရှလင်ကိုမူလရှိရင်းဆဲအနေထားတိုင်းထားရှိကြဖို့တောင်းဆိုရင်းနိုင်နိုင်ချင်းချင်းစဉ်စဉ်ဆက်ဆက်လုပ်ကြဖို့နဲ့တွေးခတ်တန်ရုံမှုတွေကိုရှောင်ရှားကြဖို့ပန်ကြားခဲ့ပါတယ်